ခန်းစနစ်ဓာတ်သွားထက်ထက်အာငါခြင်းလောကမှာဖြောင်ဖြူးตายရတဲ့ခီးလမ်းကြောင်းရဲ့လို့တခုမှမရှိပါဘူးဘယ်ခီးမဆိုအနှောက်ရှက်အတားဆီးအပိတ်ပင်တွေရှိတတ်စမြဲပါမယ်တာမန်လူမှုပတ်ဝန်းကျင်ကตายသမီးရေးစီးပွားရေးကြည်ဝါရင်စတဲ့ခီးစဉ်တွေမှာတော့မှအနှောက်ရှက်အတားဆီးအပိတ်ပင်တွေဒုနဲ့ဒီရှိတတ်ကြလို့လောကသားတွေဟာသူတို့ခီးစဉ်ချိုးမှုရာချိုးမှုကြောင့်အတွက်အကူညီရှာကြအားကိုးရှာကြနဲ့ပူလောင်သောကဗျာပါဒတွေဝင်နေကြတာပဲမဟုတ်လားကာမဂုဏ်အာယုန်တွေကိုကြောခိုင်းပြီးဓမ္မဘက်ကိုမျက်နှာမူဖြီးထွက်ခဲ့ပြီးမှငေပေါင်းကြီးပေါ်ဖြစ်တဲ့အဲ့ဒီကာမဂုဏ်အာယုန်တွေဟာအနှောက်ရှက်အဟံထားလို့ဖို့နောက်ကနေပြီးထက်ချက်မကွာလိုက်နေမှာပါဒါကြောင့်ဓမ္မခီးဆိုတာအပြင်မှာတုန်းကကြုံခဲ့တဲ့ကြမ်းတမ်းနဲ့တိုက်ခိုက်တွေလို့တိတာမြင်တာမဟုတ်ပေမဲ့တိမ်ငွေ့တဲ့တိုက်ခိုက်မှုတွေနဲ့တော့ကြုံတွေ့ရမှာပါပဲဒီလိုတိမ်ငွေ့တဲ့အထိတွေ့တိုက်ခိုက်တွေကိုကင်တွေဖြစ်ရှင်းရတဲ့နေရာမှာတူဦးကောင်းတယောက်ကောင်းပုံစံမျိုးနဲ့ရင်ဆိုင်လို့မရပြီဘူးကိုစီကိုစီအစွမ်းစားရှိတဲ့စင်မြေပြင်သူရဲကောင်းတွေအထူးလိုအပ်လှပါတယ်ဒါပေမဲ့သူတို့ကိုတစစီဖြန့်ကျဲစီပြီးတယောက်တနေရာထားလို့ကဲမင်းတို့ကြုံတယ်လို့ခုခံကြကွာလို့စေခိုင်းလို့မရပါဘူးသူတို့ကိုညီညာတဲ့စုစည်းမှုတစ်ခုဖြစ်အောင်တည်ဆောက်ယူပြီးအားဖြစ်စေရပါမယ်စုပေါင်းညီညာအောင်ကြောင်းဖြာစုသလိုပေါ့ပေါင်းစည်းညီညာစုစည်းထားတဲ့အားဟာတော်ရုံတန်ရုံရန်သူကိုဖြုံးစရာမလိုတော့ပါဘူးဒါပေမဲ့ရန်သူဘက်ကပြည့်ရွယ်ကြွယ်ဝလာလေသူရဲကောင်းတို့ရဲ့အားဟာပုံမူကြည့်လက်ခိုင်မာလာဖို့လူအပ်ပါတယ်ဓမ္မသာလင်ကိုကိုထိုးလဲဘူးလာတဲ့ဂျန်သူကိုကိုကအသားကလေးလက်ညှိုးကလေးနဲ့ပြန်တွန်းပြီးဟန်မပြက်ခီးဆက်ထွက်ခဲ့อยู่မှာပဲဒါပေမဲ့အဲ့ဒီလက်ညှိုးတွန်းမှာတော့ဂျန်သူကိုဖင်ထိုင်ကျသွားအောင်ထိအတွင်းအားတွေစူးစီးကင်းဝင်နေဖို့တော့လိုအပ်တာပေါ့အဲ့ဒီတော့ဥပက္ခအဝန်းစီကိုဥတီခီးနှင်လာတဲ့ယောဂီဟာကိုယ့်ရဲ့စိတ်တဏှာမှာရှိနေမိသားဖြစ်တဲ့အတွင်းအားတွေကိုဖော်ထုတ်ပြီးအသုံးချတတ်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ယောဂီဟာရှိမှနောက်ထပ်အတားအဆီးတွေနဲ့ထပ်မံရင်ဆိုင်ရဖို့ရှိနေလို့ပါပဲ။ယောဂီရဲ့စိတ်တဏှာမှာရှိနေမိသားဖြစ်တဲ့အားကတော့စုစုပေါင်း၅ပါးပါ။ဒါပေမဲ့သူတို့ဟာဘဘဲဘူကကြာကစားဓာလူဓာပုံစံတော့ပေါ်နေပြီမဲ့တုံးလို့ရအောင်တော့မထက်လာသေးပါဘူးအဲ့ဒီတော့တုံးလို့ရတဲ့အထိထက်လာဖို့အတွက်ဓာသွေးကြောင့်နဲ့တွေးရပြီလေဦးမင်းအဲ့ဒီဓာသွေးကြောင့်ကတော့ယောဂီရဲ့လက်ရှိခီးလန်းဘူကပြင်ပအာယုံအတွင်းအာယုံဆိုတဲ့အတွေ့အကြုံတိုက်ခိုက်တွေဖြစ်ပြီးအဲ့ဓာရီကပဲယောဂီရဲ့ဓာတ်သားကိုထင့်မြန်လာစေမှာပါဒါကြောင့်ယောဂီရဲ့တဏ္ဍာမှာရှိနေမည်ဖြစ်တဲ့အာငါချက်ဟာမကြခင်မှာဓာတ်သားထက်ထက်ဖြစ်လာတော့မှာပါဒီဓာတ်သားထက်ထက်အာငါချက်ထက်မှာထိတ်ဆုံးကအာကတော့တရာပါပဲစာလိုဆိုရရင်တော့တရာဘူးပေါ့စံကျင်မဲ့ဖြစ်သောရန်သူတို့နှင့်တွေ့ကြုံလာပါကမတုံမလှုပ်အခြေမြဲသောသဘောရှိသည်ဖြင့်ဘိုဟုခေါ်ဆိုအပ်ပေသည်လို့ဆိုပါတယ်နောက်တစ်ခုကတော့ပရိပက္ခဓမ္မီဗလိယန္တိတိဗလာနိလို့လည်းဆိုပါတယ်အဲ့ဒီမှာပရိပက္ခဓမ္မီစံကျင်မဲ့တရားတို့ကိုဗလိယန္တိအတိုက်ဖြစ်စည်းတတ်ကုန်ဤဣတိထို့ကြောင့်ဗလာနိဘူမီဤလို့ ဒိဋ္ဌိရပါတယ်တရားဘူးဝိရိယဘူးတတိဘူးတမာတိဘူးပညာဘူးဆိုတဲ့ဘူ၅ပါးဟာတက္ကရာဒိဋ္ဌိဆိုတဲ့ရန်သူနေမျိုးကိုဝင်ရောက်သိမ့်ပိုက်အောင်ပွဲဝင်နိုင်တဲ့စစ်သူရဲကောင်းတွေပါပဲသူတို့၅ပါးဟာအိန္ဒြေဆိုတဲ့အစိုးရခြင်းဘက်ကကြည်ပြန်ရင်တတိန္ဒြေဝရိယန္ဒြေတတ္တိန္ဒြေပညင္ဒြေလို့အမည်တွင်များနေအမည်တွင်သလိုပဲမိမိအုပ်ချုပ်ရာဌာနမှာမိမိအလိုကိုတစုံတစ်ယောက်ကတော့မြမလံမပြန်နိုင်ခြင်းသည်ပင်လင်အစိုးရဖြစ်သည်ဆိုသောအဓိပ္ပာယ်တိုင်းမိမိစိတ်ကိုသက်ဆိုင်ရာအပိုင်း၌အစိုးရခဲ့ပြီလို့ဆိုနိုင်ပါတယ်ဒါကြောင့်တရားဆိုတဲ့ယုံကြည်မှုပိုင်းဝိရိယဆိုတဲ့ကြိုးစားအထုမှုပိုင်းပညာဆိုတဲ့အမှန်ကိုသိမှုစတဲ့အပိုင်းတွေမှာကိုယ့်ကိုယ်ကိုကိုယ့်စိတ်ကိုစိတ်ချသွားပြီလို့ဆိုလိုခြင်းပါပဲအဲ့ဒီလိုစိတ်ချသွားရင်ယောဂီဟာအိန္ဒြေ၅ပါးနဲ့ပြည့်စုံလို့အိန္ဒြေထက်သူတူဖြစ်လာခဲ့ပြီပေါ့စိတ်ဟာအိန္ဒြေထွက်လာပြီဆိုရင်တန်တူចောင်းခွဲဖြစ်တဲ့ဘိုးဆိုတဲ့အာဆွမ်းတွေလည်းပြည့်စုံလာတော့တာပေါ့ဒါကြောင့်ဘုံ၅ပါးပြည့်စုံတဲ့အခါယုံကြည်မှုအားကြိုးစားအထုံမှုအားအမှန်ရအောင်မိမှုအားစူးစိုက်တည်ကြည်မှုအားအမှန်သိမှုအားတွေဟာပြည့်စုံလာတော့တာပါပဲဆိုတော့ကအိန္ဒြေ၅ပါးနဲ့ဘုံ၅ပါးဟာသာဇာတသဘောတက်ဝင်လို့အပြန်အလှန်အိဗယ်ရှိနေတော့တာပါပဲ။လီတစင်းနဲ့ခီးသွားမယ်ဆိုရင်တဒါကဥဖျားမှနေပါလေ။ပညာကတော့ပဲ့ကင်ပါပဲ။ဝရိယကတော့အလှော်သမားပေါ့။တက်သမားပေါ့။တမာရီကတော့ကလေးကိုညီမှုတာဝန်ယူပါလေ။တတိကတော့အလင်းမှနေပြီးကလေးဥဖျားကတရားကိုလှမ်းကြည့်လိုက်ပညာဘက်ကိုငဲကြည့်လိုက်ဝရိယဆိုတဲ့တသမားကတအားခတ်လို့လှေသိပ်လူးသွားရင်တမာတိဆိုတဲ့အငြိမ်ကိုထိခိုက်မှမို့လှမ်းပြီးသတိပေးလိုက်နဲ့သူကခေါင်းဆောင်လုပ်နေရပါတယ်ဒါကြောင့်လဲသတိဟာခေါင်းဆောင်နေရာရှိတဲ့အတွက်ပိုတယ်လို့မရှိပါဘူးတစ်ချက်လွတ်သွားလို့မရပါဘူးကြံတဲ့၄ယောက်ကတော့သူ့တန်ရာတန်ရာလုံနေကြမှာပါတတိကသာသူတို့ရဲ့ဇိုက်တွေကိုညီမျှဖို့ခေါင်းတကြီးလုပ်ပြီးထိမ့်ပေးနေရတာဖြစ်ပါတယ်ဆိုရရင်တရားဆိုတဲ့ယုံကြည်မှုလေသမားဟာအလှုပ်တတ်ပါသူကလေဦးထိတ်မှလေကလေးတချွန်ချွန်နဲ့ပျော်လို့ပါလို့တချင်းဆိုလို့ရှိတတ်ပါတယ်သူကခီးပဲလောက်ရှိရှိလေဦးပဲပဲလှဲ့လှဲ့ခီးသွားရရင်ပျော်နေတဲ့သူတခုပဲရှိတယ်သူကလှေကောင်းကောင်းစီးကျင်တယ်တက်တောင့်တက်တာဖြစ်ကျင်တယ်ခီးရှည်တာခီးဆုံးတာကို तू ထဲ့မတွက်ဘူးခီးသွားနေရတာကိုပင်မနဲ့လို့မယူဆဘူးတခါတလေကြာရင်လဲဒါရာကထထဖောက်တာရှိသေးတယ်သူကအပြောင်းလဲများတယ်တော်ကြာယုံကြည်နေရဲ့နဲ့တော်ကြာမယုံကြည်တော့ဗျာအဲ့လိုခံယူကြရင်တရာကကြံတဲ့ဘူလေးယောက်ကိုကဲငါတော့မလိုက်ချင်တော့ဘူးကွာလေကိုကန့်ကပ်ပြီးငါဆင်းကြံရခဲ့တော့မယ်မင်းတို့ဘာသာဆက်သွားကြလို့လှုပ်ချင်လှုပ်တတ်သေးတာလေဝေါ်ရောက်အောင်ခေါ်လာတော့ကလည်းသူပဲလေစည်းလာတော့ကလည်းအဟုတ်ကြီးပဲလမ်းရောက်ခါမှသဘောထားပြောင်းကျင်လင်ပြောင်းတတ်သေးတာဒါကတရာရဲ့စရိုက်ပညာဆိုတဲ့အမှန်သိမှုလေသမားကတော့အငြိမ့်တတ်ပါသူကလှေနောက်ပိုင်းကပဲ့ကန်ရတာသူကတရားလိုအခုတမျိုးတော်ကြတမျိုးတော့မဟုတ်ဘူးခီးစဉ်ကိုကြည့်တယ်ခီးလန်းတူဖို့ကိုတွက်တယ်ခီးလန်းဆုံးမှုရစဉ်းစားတယ်ခီးစဉ်မှာလည်းဘယ်နေရာကရည်ဝဲရှိတယ်အန္တရာယ်ရှိတယ်ဆိုရင်တက်မှာကိုဘယ်ရွှေ့ညာရွှေ့နဲ့ခီးနေရတာသူကလေဦးထိပ်ဖျားကရှင်းအောင်လှည့်မကြည့်ပဲနဲ့တပြော်တည်းပျော်နေတတ်တဲ့တရားကိုသိပြီးကြည့်မရခြင်းဘူးတခါတခါ သူကတရားကိုလှေဘွားတွန်းချပြီးသူပဲလှေဦးဖျားကိုပြေးလိုက်နောက်ဖက်ကိုပြန်လာပြီးတက်မှတ်ကိုင်းလိုက်နဲ့လှုပ်ချင်သေးတာလှေထိပ်ဖျားကတရားမပါလဲခီးသွားလို့ကရတာပဲတက်မှတ်ကိုင်းကအရေးကြီးတယ်လို့ဆိုချင်းဆိုနေတတ်သေးတာသူကပညာရှိဆိုတော့လေမာနကြီးရှာပြီမပေါ့မာနကြီးတော့လေတခါတခါစိတ်လိုက်မှပါလှုပ်ချင်လေလှုပ်တတ်ပြီမပေါ့ဒါပေမဲ့ကြားထဲမှာထိုင်နေတဲ့တတိဆိုတဲ့ခေါင်းဆောင်ကတော့သူကဖြုံပါတယ်နောက်တစ်ယောက်ကဝရိယဆိုတဲ့အလောခတမသူကတော့အလှုပ်တတ်သူကတော့လှော်ဖို့ပဲတည်တယ်သူ့လက်ယုံလက်မောင်းအားကိုနဲ့လှော်လိုက်မဟဲလို့စိတ်ကူးရှိတာကလွယ်ပြီသူ့မှာဘာခံစားခြင်းမှမရှိဘူးခီးဆုံးမှုတို့ခီးစဉ်ရဲ့အန္တရာယ်တို့အဲ့ဒါတွေကိုသူဘာမှထည့်မတွက်တတ်ဘူးသူကတော့သူ့ခွန်အားကိုအားကိုတယ်လက်ပန်းကြမာတွေကြွက်တက်မာတွေလည်းသူမစင်စားဘူးလှော်ဖို့ခတ်ဖို့တက်တက်ပဲသူစဉ်းစားတာလှေငိမ့်တာမငိမ့်တာလဲသူ့အလုပ်မဟုတ်ဘူးနောက်တစ်ယောက်ကတမာရီဆိုတဲ့အငိမ့်တမာသူကတော့အငိမ့်တက်သူကတော့အေးအေးဆေးဆေးငိမ့်ငိမ့်စင်စင်သွားကျင်တယ်သူ့နောက်မှာကပညာဆိုတဲ့ပဲ့ကိုင်နဲ့ကတ်နေတော့လှေကလေးငိမ့်ငိမ့်နဲ့ဆိုရင်ခရီးတွင်မယ်ခရီးမြန်မြန်ဆုံးမယ်ဆိုတာသူသဘောပေါက်ထားတယ်ခရီးစဉ်ရဲ့အရသာပတ်ဝန်းကျင်ရဲ့ရှုမြော်ခြင်းတွေပေါ်မှာလဲအရသာခံခြင်းနဲ့တစ်ချက်တစ်ချက်ပညာနဲ့လဲလှမ်းဆွေးနွေးတိုင်ပင်နေတတ်တယ်ဒါပေမဲ့တစ်ခါတစ်ခါတယောက်ထဲနေပြီးမှိန်နေခြင်းသေးတာရှေ့ကလှေလိုသမားဝရိယရဲ့လှုပ်ရှားမှုရှိမှလန့်လန့်နိုးတတ်တာတတိကတော့အလေကောင်းမှနေတာခေါင်းဆောင်ဆိုတော့သူ့မှာအကုန်တာဝန်ရှိနေတယ်ဒါကြောင့်မို့တတိပဋ္ဌာန်လို့ဆိုတာပေါ့တတိကတရားနဲ့ပညာဆိုတဲ့အလုံးနဲ့အငြိမ်ဓာတ်တစ်ခုကိုညီမြအောင်ညှိပေးရတယ်တရားလွန်မြန်တော့လဲကွန့်တတ်တယ်ပညာလွန်မြန်တော့လဲဆွန့်တတ်တယ်ဆိုတာတတိကနားလည်ထားရတယ်တခါဝရိယဆိုတဲ့အလုံးနဲ့တမာတိဆိုတဲ့အငြိမ်ဓာတ်တစ်ခုကိုလဲညီမြအောင်ညှိပေးရတယ်ဝရိယလွန်မြန်တော့လေဥဒိစ္စဆိုတဲ့ပြန့်လွင့်မှုဝင်လာတတ်တယ်။တမာရီလွန်မြန်တော့လေထိနာမိတ်တာဆိုတဲ့ထိုင်မိုင်းလေးလံမှုပြင်းမှုတွေဝင်လာတတ်တယ်ဆိုတာသတိကနားလည်ထားပါလေ။သတိကမညှိပေးလို့ကတော့တရားကအပျော်လွန်ပြီးလှေဦးဖျားကထခုံတာတို့မတ်တက်ရတာတို့လို့ရင်လှေမှောက်သွားမယ်။အကုန်လုံးဒုက္ခရောက်မယ်ပညာကငါတဘောကိုပြီးတရားကိုကြည့်မရတာနဲ့ဒီလောက်တောင်ပြောခြင်းအုံးกว่าတော်တော်မသိတတ်တဲ့ကောင်ဆိုပြီးရေဝဲရှိတဲ့ဘက်ပဲ့ကိုလှည့်ပေးလိုက်ရင်ဝဲတဲ့နှစ်ပြီးအားလုံးတည်ရအောင်မယ်ဝရိယကလည်းတအားလှုံနေပြန်လို့လှေတွေလူးနေရင်လှေမှောက်သွားအောင်မယ်ဝရိယကမလှော်တော့ပဲကျွတ်တက်လို့ငြိမ်သွားပြန်ရင်လေလီတော့ငြိမ်နေတယ်တမာရီတက်တက်ဖြစ်နေလို့အငြိမ်တက်ဖြစ်နေတဲ့တမာရီကကြိုက်နေပြီမဲ့ခီးကမတွေ့မြန်ဘူးလေကမရွေ့ပြန်ဘူးဖြစ်နေပြီဒါကြောင့်တတိဆိုတဲ့ကောင်းတကြီးဟာကြံလီသား၄ယောက်ရဲ့ဇိုက်တွေကိုညင်ညွတ်မြတ်တအောင်အလေကနေပြီးအကုန်ထိမ့်ပေးနေရတယ်အဖွဲ့စည်းတစ်ခုရဲ့လို့ဖြစ်လာရင်ခေါင်းဆောင်ဆိုတာလူဝလာစမြေပဲခေါင်းဆောင်ရဲ့အရေးချင်းဟာကိုအုပ်ချုပ်တဲ့အဖွဲ့သားတွေရဲ့ဇယိုက်ကိုခွဲခွဲခြားခြားနားလည်နိုင်မှုရဲ့သူတို့အသီးသီးမှရှိတဲ့ကိုဆွန်းကိုစားအသီးသီးကိုခီးစဉ်မှာစနစ်တကျအစွမ်းပြခွင့်အသုံးချခွင့်တွေပေးဖို့ရဲ့ချောချောမှုမှုနဲ့ခီးတွင်ဖို့ရဲ့ရည်မှန်းချက်ပန်းနိုင်ကိုမြန်မြန်ရောက်ဖို့ရဲ့ဆိုတာတွေကိုသုံးသပ်တွက်ဆတတ်ဖို့ပါသူတို့လှုပ်ချင်တာလှုပ်ပါစေဆိုပြီးခေါင်းဆောင်ဟာလှေဝန်းထဲမှာစိန်ကြကြနဲ့စစ်ကရက်ကလေးဖွာပြီးလိုက်လိုက်ရင်ကြံလှေသား၄ယောက်ရဲ့ဇယိုက်ထဲက တယောက်ယောက်ရဲ့ဇယိုက်ကပူကေးလာတဲ့အခါလေမောက်ပြီးအားလုံးအသက်ဆုံးရှုံးကုန်ပါလိမ့်မယ်ဒါမှမဟုတ်လဲတမာတိတက်တက်နဲ့လီဟာငြိမ်ပြီးရေလေကောင်မှလေတဲတဲလေးဖြစ်နေတတ်ပါလေဒါကြောင့်မို့အလှုပ်နဲ့အငြိမ်နဲ့အလှုပ်ဆိုတဲ့ဇယိုက်မတူညီတဲ့ဘိုးတွေကိုချိန်ခွေမှာဟိုဘက်ဒီဘက်ထဲ့တဲ့အခါချိန်ခွေရှာအလေမှာတန်းနေဘူးဟာတတိယတာဝန်မှာနောက်ဆုံးတော့တဒါဝရိယတတိတို့ညီညွတ်မျှတလာရင်တမာတိနဲ့ပညာတွေလည်းဖွံ့ဖြိုးလာမှာပါတတိအနေနဲ့ကကိုရှိလှေဦးပြားနှစ်ယောက်ကအလှုပ်တတ်တဒါနဲ့ဝရိယပေါ်လီကိုနောက်ပဲ့ကန်နှစ်ယောက်ကအငြိမ်တတ်တတိနဲ့ပညာပေါ်လီအဲ့ဒီအုပ်စုနှစ်ခုကိုအငြိမ်မျှဖြစ်စီရမယ်လို့နှလုံးသွင်းထားရပါမယ်အဲ့ဒီလိုနှစ်ဖက်အညီမျှဖြစ်စေတတ်တဲ့ဘယ်ဘက်ကမှဘယ်မလိုက်တတ်တဲ့တတိဟာဥပက္ခပြိုးပင်ရှင်သန်လာဖို့ပြုစုပြိုးထောင်နေရတဲ့တူပါတယ်ဒီတော့ဥပက္ခအခြေခံစိတ်ကလေးကိုစတင်ရင်းဒီလို့အေးအေးငြိမ်ငြိမ်နဲ့ခီးတစ်ခုကိုအခက်အခဲမရှိကြောဖြတ်နိုင်ပြီဆိုရင်ပန်းနိုင်ဟာမွေးတော့ပြီဘူးပေါ့ဒီတော့ယောဂီဟာလေသမား၅ဦးနဲ့ခီးသွားတဲ့ဥပမာကိုနှလုံးသွင်းရင်ကယောဂီရဲ့တန်တမာရှိတဲ့ဘူ၅ပါးကိုညီညွတ်မျှတအောင်သုံးနိုင်ပြီဆိုရင်ဥပက္ခအဝန်းဝန်းကြီးကိုယောဂီချင်းကပ်လာနေပါပြီဒါကြောင့်မို့ကုမာရှိတဲ့အာ၅ပါးနဲ့တူတဲ့ဓာသွားတွေကိုထက်မြင့်အောင်သိထားပေဦးတော့ယောဂီလို့สู่ไล่ไปสิ